COVID ကရောဂါကာလမလေးရှားနိုင်ငံမှာစောင့်ဝင်နေရေးအခက်အခဲတွေကြောင့်မြန်မာနိုင်ငံသားတချို့အပါအဝင်ကိုယ့်ကိုယ်ကိုအဆုံးစီရင်တဲ့သူ200ကျော်ရှိခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်မကမအေးမှာပါ။မလေးရှားနိုင်ငံမှာ COVID ကရောဂါကြောင့်ဒေါ်လာလှုပ်ရှားမှုတွေကန့်သတ်ထားချိန်မှာစောင့်ဝင်နေရေးနဲ့အလုပ်ကိုင်အခက်အခဲတွေကြောင့်ကိုယ့်ကိုယ်ကိုအဆုံးစီရင်ခဲ့သူ226ဦးထိရှိခဲ့ကြောင်းမလေးရှားရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့တာပါ။ကရောဂါကာလမှာအလုပ်ကိုင်ဆုံးရှုံးတာအကျွေးဝင်တော့ဝင်ဖို့ပြီးတာမိသားစုပြဿနာတွေအပါအဝင်အကြောင်းမျိုးမျိုးနဲ့အဆုံးစီရင်ခဲ့ကြတာလို့လဲမလေးရှားရဲတပ်ဖွဲ့ကိုကိုးကားပြီးဒေသခံသတင်းတွေကဖော်ပြကြပါတယ်ဒီထဲမှာမြန်မာနိုင်ငံသား20နီးပါးပါဝင်ခဲ့ကြောင်းကိုလည်းမလေးရှားနိုင်ငံကွာလာလမ်ပူကမြန်မာလူသမားတန်အရာရှိဦးအောင်စောမင်းကပြောပြပါတယ်
ဟုတ်တယ်ကတနိုင်ငံလို့ဆိုတော့ဒီအဓိကအခုဒီမှာအပြည့်ဆုံးတဲ့ဟာတွေ့နေရတာကတော့မြန်မာအလိုနီပေါ်အဲဘင်္ဂလားဒေ့ရှ်အဲအလိုတွေတွေ့ရတာပေါ့နော်
ဟုတ်ကဲ့ဟ
ုတ်ပါတယ်တခါတလေအင်ဒိုနီးရှားအလိုကြားတာပေါ့နော်မဟု
တ်ကြားတာပေါ့
အဲလိုလေးတွေအလိုကိုဆက်ဆက်ဆက်ဆက်အလိုကြားတယ်ခင်ဗျဟုတ
်ကဲ့
မြန်မာကတော့20ပတ်ဝန်းကျင်လောက်ရှိသွားပြီပေါ့နော်ကျန်တဲ့ဟာလေးနဲ့ဆိုတော့
မလေးရှားရဲတပ်ဖွဲ့ကထုတ်ပြန်တဲ့ကိန်းဂဏန်းနေအရာကတ်ယောဂါတာစီထိန်းချုပ်ရဲ့အမိန့်တနိုင်ငံလုံးမှာစတင်ရှင်းသုံးခဲ့တဲ့မလ17ရက်နေ့ကနေအောက်တိုဘာလ30ရက်နေ့အထိလစဉ်ပြင်းပြလူ30ကျော်ကိုကိုကိုအဆုံးစီရင်ခဲ့တာကြောင့်တရက်ကိုတယောက်နှုန်းလောက်ရှိခဲ့တာပါမလေးရှားနိုင်ငံမှာခံမှန်းကြီးမြန်မာနိုင်ငံသား5သိန်းခွဲလောက်ရှိနေပြီးကိုဗစ်ကရောဂါကာလမှာစားဝတ်နေရေးနဲ့အလုပ်ကိုင်အခက်အခဲတွေကြောင့်ကိုယ့်ကိုယ်ကိုအဆုံးစီရင်သူတချို့ရှိခဲ့သလိုတရားဝင်ရောတရားမဝင်ပါနေရပြန်ဖို့ကြိုးစားကြသူတွေလည်းရှိပါတယ်ကိုဗစ်ကရောဂါကြောင့်တင်ဆုံးသူ300ကျော်နဲ့ကူးစက်သူ5000ကျော်ရှိတဲ့မလေးရှားနိုင်ငံမှာရောဂါကူးစက်မှုတွေတကြော့ပြန်တိုးလာရာကနေအောက်တိုဘာလလနေ့ကစပြီးထုတ်ပြန်ခဲ့တဲ့သွားလာလှုပ်ရှားမှုကန့်သတ်ချက်တွေကိုဒီလဇန်းမှာပဲနောက်ထပ်တက်တန်တိုးထားပါတယ်ရှင်ကျမမအေးမှာ VOA အတွက်သတင်းပေးပို့နေတာပါ